အားလုံးပဲစိတ်ချမ်းကိုခံရှိကြပါစေ။ကျွန်တော်မင်းခေါင်ပါ။အခု podcast က145505ထောင်မှဆုဆိုတဲ့ podcast ဖြစ်ပါတယ်။အမှုပညာသမားတယောက်ရဲ့ထောင်လွှင့်ဖြတ်သန်းမှုနဲ့စိတ်အလင်ကို Burma Podcast Network ကနေပြီးတော့တဆင့်ပြောပြနေတာ။အခုဆိုရင်အပိုင်း9ကိုရောက်ရှိလို့လာပါပြီ။ရှေ့ရတစ်ပိုင်းမှာစာရေးသူထောင်ထဲမှာတွေ့ကြုံခဲ့ရတဲ့မကောင်းဆိုးဝါးတွေ Monster တွေအကြောင်းပြပြခဲ့ပြီးပါပြီ။ဒီအပိုင်းမှာတော့ဆိုင်းသူရဲ့ထောင်ထဲကကိုပိုင်တိုက်ခန်းအကြောင်းပြောပြမှာဖြစ်ပါတယ်။ထောင်ကြပြီး6လလောက်အကြာမှာကျွန်တော်ထောင်ထဲမှာထောင်ထက်ကြဖို့ဖြစ်လာတယ်။ရက်ဆွဲတွေကျွန်တော်တိတ်ပြီးတော့မှတ်မှတ်သားသားမရှိတဲ့ပေမဲ့အဲ့ဒီနေဆွဲကိုတော့ကျွန်တော်တိုက်ပိတ်ခံရတဲ့တိုက်ခန်းအုပ်နိုင်ရန်ပေါ်မှာအိုကေအပိုင်းစာလေးတစ်ခုနဲ့ရေးထားခဲ့လို့လားမသိဘူး။ကောင်းကောင်းမှတ်မိနေရဲ့ဗျ။တရက်ဆိုတရက်တနားဆိုတနားတာလီချိုးစလိုကိုနေထိုင်ခဲ့ရတဲ့နှီးကွေးတဲ့အချိန်ဆုံးတစ်ခုတည်းကိုကြာရောက်သွားသလိုခံစားခဲ့ရတာဟုတ်ဗျအ
ားလုံးကောင်းပါရဲ့ခင်ဗျာ
အားလုံးကောင်းပါရဲ့ခင်ဗျာ
အားလုံးကောင်းပါရဲ့ခင်ဗျာ
အားလုံးကောင်းပါရဲ့
အားလုံးကောင်းပါရဲ့ခင်ဗျာ
အားလုံးကောင်းပါရဲ့
အားလုံးကောင်းပါရဲ့ခင်ဗျာ
တိုက်ပိတ်ခံရတော့မယ်ဆိုတော့ကျွန်တော်ကြည်ဘူးတဲ့ရုပ်ရှင်တွေကထောင်တွင်းတိုက်ပိတ်ခံရမှုတွေကိုခေါင်းထဲဝင်လာပါပီယွန်ထည့်ထားတဲ့တိုက်အမေရိကန်ကအသေးခံဘုံခွဲသမားလို့တန်တရားရှိတဲ့သူတွေကိုထည့်ပိတ်ထားတဲ့တိုက်စသဖြင့်ပေါ့ဗျာမှောင်မိုက်ညစ်ပတ်ပြီးတော့ကျင်းမြောင်းလာတဲ့နိုင်ရန်လေးဘက်ရှိတဲ့တိုက်ခန်းငယ်လေးပေါ့ဗျာတကယ်တမ်းကျွန်တော်တို့ရောက်သွားတော့တိုက်ကအဲ့လောက်တော့အခြေအနေမဆိုးပါဘူးဗျာကျွန်တော်တို့ဆိုတာကျွန်တော်နဲ့ကြံရပါ3ယောက်ပေါ့ဒါနဲ့ကျွန်တော်တို့ဘာများလုပ်မိတော့ဆိုတော့စာခိုးရေးတာဗျထောင်ထဲမှာအဆောင်သစ်လာဆောက်တဲ့ပယံအဖွဲအလုသမားတွေတဲ့ကတယောက်ကိုကျွန်တော်တို့ကစာတွေတွတ်တွတ်ပေးပြီးတော့အိမ်ကိုပို့ခိုင်းတာစာပို့ခိုင်းတာကျွန်တော်နဲ့မောင်ဆက်စာတွေကိုဖွက်သွားပြီးတော့ပယံစရာလေးကိုတွတ်ပေးတာအဂျင်တာစီကန်ဒိန်း2ယောက်အဲ့ဒီစီကန်ထိန်2ယောက်ရောအပြင်ကပြန်စရာလေးရောကကျွန်တော်တို့စီကဘာမှလည်းရတာမဟုတ်ပါဘူးခင်းလို့မင်းလို့တက်တက်ကူညီပေးကြတာပေါ့ခုနှစ်ကြိမ်၈ကြိမ်လောက်အထိပြအဆင်ပြေပြီးတော့မှအဲ့ဒီကြိမ်မှာမင်းကြီးအဝထောင်ပိုင်လေးရှိမှတင်ပြန်စရာလေးဖွဲ့ယူလာတဲ့ဆာရွက်ခောက်ကလေးကဖုတ်ကနေပြုတ်ကြပြီးတော့အဲ့မှာအကုသူအစဝင်တော့တာนี่แหละไอ้ส่องพ่นในเฉยมาสามิပြီးတော့ညနေไอ้ส่องပိတ်တဲ့အချိန်မှာကျွန်တော်တို့လာခေါ်တယ်ကျွန်တော်တို့တွေတန်းစီနေတော့အဆောင်မှုကလာခေါ်တာကျွန်တော်เนี่ยမောင်ဆက်ရဲ့နာမည်ကိုခေါ်တယ်အာရှူရှူနဲ့ဒေါသထွက်နေပုံပဲဒါမှမဟုတ်လူချင်းအောင်ဒေါသထွက်ချင်အောင်ส่องထားလာတော့မသိဘူးပေါ့ဗျာလေသံကြမ်းကြမ်းနဲ့အောက်နေရှေ့ထွက်ခဲ့တဲ့အမ်းပေါ့ကျွန်တော်เนี่ยမောင်ဆက်နဲ့ရှေ့ထွက်တော့နရင်တယောက်တစ်ချက်စီအရင်အတီးခံလိုက်ရတာမင်းတို့အပြစ်မင်းတို့သိတယ်မလားတဲ့အာကျွန်တော်လည်းမသိပါဘူးခင်ဗျာပေါ့အစကတော့ကျွန်တော်ဘူးခံနေသေးရဲ့ဗျကျွန်တော်စာထဲမှာတော့ကျွန်တော်နာမည်တလုံးမှမပါဘူးထည့်ရေးမထားဘူးမောင်ဆက်ရဲ့စာထဲမှာတော့ဒီကောင်ရဲ့နာမည်ကြီးကပါနေအဲဒါပေမဲ့ကျွန်တော်တို့အထက်အရင်ခေါ်အစ်စ်ခံရတဲ့စီကန်ထိန်2ယောက်ကကျွန်တော်နာမည်တွေကိုအကုန်ပေါ်ပြီးသားဗျသူတို့ခင်ဗျာလည်းဒိုးခံရအကန်ခံရလေဘင်းလဲနင်းခံထားရတဲ့အပြင်ကိုမဖော်ရင်တက်တိုင်မှာကြိုးတုပ်ပြီးတော့ပစိုးပါကျွတ်ရထားမယ်ဆိုပြီးတော့ချိန်ကြောက်ခံထားရတော့သူတို့လည်းဖော်လိုက်ကြရပုံပါပဲဗျာကျွန်တော်နဲ့မောင်ဆက်ကိုတော့ဆေးရုံဆောင်ဘက်ကလူရှင်းနဲ့တိုက်ခန်းတွဲဝင်းနဲ့ကိုခေါ်လာပြီးတော့စစ်ကျွန်တော်အနောက်ကဆောင်းကန်လိုက်တာဆောင်းမူးထင်တာပဲခါတိုင်းအိတ်ဆောင်ပိတ်တဲ့အချိန်ဆိုစူညံပွက်လောရိုက်နေတဲ့ပဲမယ်အခုတော့တထောင်လုံးတိတ်ဆိတ်သွားထောင်ပိုင်လေးနဲ့အဆောင်မူးနဲ့လှုပ်ရှားသွားလာနေတဲ့ပုံတွေကိုကြည့်ပြီးတော့တခုခုဖြစ်နေမှန်းတော့အားလုံးကသိကြပုံရအဲ့နေရာမိုးကလည်းတဲတဲမဲမဲရွာကျွန်တော်တို့နှစ်ယောက်ကိုမိုးရေစီးကြနေတယ် အစက်မိတ်အောက်တက်တယ်မှာဒူးထောက်ထိုင်ခိုင်းတာထောင်ပိုင်လေးကကျွန်တော်တို့ရှိမှထိုင်ပြီးတော့မေးခွန်းနေမေးရဲ့မနော်အဲ့ထောင်ပိုင်လေးကပြောင်းလာတာတိတ်မကြသေးဘူးကျွန်တော်တို့ထောင်ထဲကိုရောက်ပြီးတော့လေးလလောက်ကြာတော့မှထင်တယ်သူရောက်လာအရင်ထောင်ပိုင်လေးနဲ့စားရင်တော့နည်းနည်းပျော့ပြောင်းမဲ့သဘောရှိတယ်ကျွန်တော်တို့ထောင်ရောက်ခါစားကျွန်တော်တို့ရဲဘက်ပို့ဖို့ကြံစီတဲ့ဝဝဖိုင်းဖိုင်းနဲ့ထောင်ပိုင်လေးကတော့သူ့ရဲ့သွေးအေးရက်ဆက်တက်တဲ့အကျင့်ကိုသူ့ဥပရိယုံမာတယ်အနံ့ခံမိနိုင်တယ်ဗျအခုကျွန်တော်တို့နဲ့ထိတ်တိုက်တွေ့နေတဲ့ထောင်ပိုင်လေးကပြောရင်လယ်သမားတစ်ယောက်ရဲ့ရုပ်ရည်မျိုးနဲ့ဒါမဲ့ဗျဒီနိုင်ငံဒီစနစ်ဒီရန်နရာအောက်ကသူတို့တွေဆိုတာကတော့ဇယိုက်တွေမတူကြဘူးဆိုရင်တော့မှပဲအဆုံးမှာတော့အဖိနှိတ်ခံနေပေါ့သွေးအေးရက်ဆက်တက်ကြဖို့ဝင်မလေးတက်ကြသူတွေဒီပုတ်ထဲကဒီပဲတွေပဲလို့ကျွန်တော်တို့သိထားပါတယ်ဘာပဲပြောပြောနောက်ရောက်လာတဲ့ထောင်ပိုင်လေးကတော့နည်းနည်းညှိနှိုင်းလို့ရမယ့်ပုံလို့ကျွန်တော်ခံစားမိလိုက်တယ်ထောင်ပိုင်လေးကကျွန်တော်တို့ရှေ့မှာထိုင်ပြီးတော့ကျွန်တော်တို့စီကဖမ်းထားတဲ့စာနှဆောင်ကိုဖတ်လိုက်ကျွန်တော်တို့စူးစူးရဲရဲကြည့်လိုက်နဲ့လို့မောင်ဆက်ရဲ့စာထဲမှာတော့ရီးသားစီရေးတဲ့စာဆိုတော့ဘာမှထွေထူးထူးမပေါ့ကျွန်တော်စာထဲမှာ ICRC ထံပေးဖို့ကိုထောင်ကနိုင်ချင်းဥယေဘလောက်ဘယ်နှယောက်ဆိုတာမျိုးရေးပြထားတာပါနေတယ်အဲ့အကြောင်းပြောပြီးတော့သူခေါင်းခါအဲ့ဒါတော့ပြဿနာရှိရဲ့ဟောလို့ပြောတယ်တကယ်တော့ဘာရေးရေးစာခိုးရေးတယ်ဆိုတာနဲ့လေအပြစ်ကရှိပြီးသားလေ ICRC ကြီးကပါပါနေတော့သူတို့တော်တော်တော့စိတ်ရှုပ်သွားတဲ့ပုံပဲဗျငါးခန်းတွဲတိုက်ရှိကိုရောက်တော့အခန်းထဲကိုမသွင်းခင်ကျွန်တော်တို့ဒူးထောက်ခိုင်းထားပြီးတော့အဆောင်မူကအဲ့မှာအကြိုက်တရားဟောသေးတာဟောင်းနေ ICRC ကမင်းတို့ဘာမှလုံးမပေးနိုင်ဘူးကငါတို့ပဲမင်းတို့လှုပ်ပေးနိုင်မှာဘာညာပေါ့မင်းနဲ့တခြားဘာအဖွဲ့အစည်းတွေဆက်သွယ်ရှိသေးလဲမင်းတို့တော့စောင့်ကြည့်ရတော့မယ်စသဖြင့်ပြောပြီးတော့ကျွန်တော်တို့လေးယောက်ကိုတယောက်တခန်းစီထည့်ထားလိုက်ရောအကျဉ်းသားတယောက်ကဝန်ထမ်းတယောက်နဲ့အတူတူကျွန်တော်တို့အဲ့ရလိတ်တွေယူလာပေးတယ်သူတို့ပြန်သွားတော့ကျွန်တော်ရေစုံနဲ့အဝတ်တွေချွတ်လဲလိုက်ကြအောင်ပြီးတော့အခန်းပက်လေကိုကျွန်တော်တစ်ချက်လေ့လာလိုက်တယ်တိုက်ပုံစံအဗျာအခြေခံအကြဆုံး cell ပေါ့ထောင်အခန်းပုံစံပေါ့ညမင်းသိန်ခဇလန်းနေကိုဗီဒီယိုပြန်ရိုက်တဲ့ဇာတ်ကားတွေထဲမှာခင်ဗျားတို့တွေ့နိုင်မဲ့ colony kit legend ထောင်အခန်းပုံစံတွေလည်းကတခုပါပဲပြောရရင်တော့နိုင်ရန်နေကိုအဝါဖြော့ဖြော့တုတ်ထားပေမဲ့ဒီချိန်မှာတော့ကျွန်တော်စိတ်တသက်ရလည်းမရပါဘူးနောက်အဲ့အယောင်နဲ့နန်းရံမြင်တိုင်းကျွန်တော်ဒီနေရာကိုပြန်ပြီးတော့တရိယာနေတော့မှာပြီးတော့ဆေးအနီအောင်တုတ်ထားတဲ့အဝင်တကားပေါက်ကတန်တိုင်နေရဲ့တုတ်ခိုင်းမာကြောနေမှုကြီးကခမားရဲ့စိတ်ကိုပူပြီးတော့တောင်ချိနဲ့အားငယ်သွားစေလေဦးမယ်ဗျာအဲ့အတွင်းမိုင်းမှာထင်ထားသလောက်တော့မဆိုးလာပါဘူးအင်္ဂရီကြံငင်းပေါ်မှာကုပြစ်အသေးနှစ်ခုခင်းထားပြီးဝင်ပေါက်ကနေပြီးတော့အိမ်သာကြွေခွက်ရှိတဲ့နန်းရံအစုံထီကခြေလန်းရှစ်လန်းဘေးတိုက်ကိုခြေလန်းလေးလန်းစာလောက်ပေါ့အဲ့လောက်ပဲရှိအနောက်ဖက်နန်းရံမှာတော့တန်တိုင်ခက်စိတ်စိတ်လေးတက်ထားတဲ့လေဝင်ပေါက်တိတိလေးတစ်ခုလည်းရှိတယ်မျက်နှာချက်ကတော့ပုံမှန်လူနေတဲ့တိုက်ခန်းတွေထက်တောင်နည်းနည်းလေးပိုပြီးတော့ညင်ညင်လိုပဲဒါမှမဟုတ်ကျွန်တော်ကပဲဒီကုပစ်တေးတေးလေးနှစ်ခုကလွဲပြီးတော့ဘာမှမရှိတဲ့အခန်းကျမ်းမြင်ရနေပြီးတော့မော့ကြည့်မိလို့ပုံမြင့်နေအောင်ထင်နေတာလားတော့မသိဘူးပေါ့နော်မျက်နှာချက်မှာပန်ကတလုံးဆင်ပေးထားတယ်ကျွန်တော်ထင်တာတော့ရှေ့မှာနေဘူးခဲ့တဲ့အကျဉ်းသားလူရှင်တယောက်ယောက်အဖွဲဖွဲကောင်းမှုပေါ့ဗျာထောင်မကြီးထဲမှာလူတစ်တေးတပြုံတမကြီးရောက်လာတဲ့အခါကျရင်အဲ့တိုက်ခန်းချင်းချင်းလေးတွေထဲမှာပြုတ်သိပ်ပြီးတော့ထဲ့လာ အမှန်တော့လူ2ယောက်လောက်ပဲခြေဆန့်လက်ဆန့်အိတ်လို့ရတဲ့နေရာမှာ5ယောက်ကနေပြီးတော့9ယောက်ထိတို့ထည့်ထားလိုက်တယ်ကြည်ကြက်တာနေကြပြီးတော့လောလောဆယ်တော့အဲ့မှာကျွန်တော်တယောက်တည်းပေါ့လေဘီဂျင်ကက်ရဲ့အခန်း3ခန်းမှာကျွန်တော်နဲ့အတူကြံရပါ3ယောက်တယောက်တစ်ခန်းစီအဆံမြန်းနေကြပြီပူပင်တော့ကဗျာဘလို့မှထိန်းချုပ်မရအောင်ဖြစ်နေကျွန်တော်ကုပ်ပြပေါ်မှာထိုင်းချလိုက်ပြီးတော့အတွေးတွေကစူပွက်ထောင်တွင်းပြစ်မှုဆိုတာသူတို့စိတ်ဆိုးတဲ့ကိစ္စလေပုံမှန်များထက်တိုးတော့မလားခြေစင်းဒါမှမဟုတ်ဒေါက်များထိတော့မလားပေါ့ကျွန်တော်အဲ့ဒီမှာအစိုးရင်ဆုံးကတော့အိမ်ရမိသားစုကိုသွားပြီးတော့ပြဿနာရှာမှာအစိုးရင်ဆုံးပဲတကယ်တော့ကျွန်တော်ထောင်မားသိမ့်မဝသေးရလဲပါတယ်ဗျသူတို့အားလုံးကိုတကိုင်းနဲ့တဖွဲ့တယ်လို့မြင်နေမိရလဲပါတာပေါ့ဗျာဝေဒနာထဲမှာကျွန်တော်ပြောမယ်စိုးရိမ်ပူပန်မှုကအဆိုးဆုံးပဲအသေးကွဲတာထက်လဲဆိုးတယ်ဝမ်းနဲ့ကြေကွဲမှုထက်လဲဆိုးတယ်ကိုတွင်းကကလီစာတွေအားလုံးအစိတ်တစ်ခုပြန့်သွားသလိုပဲဖြင်းခနဲ့ဖြင့်ထောင်ထဲဆရောက်ကလေးကဖြစ်ခဲ့တဲ့ကျွန်တော်ရင်ဘက်အောင်တာချက်ချင်းပြန်ထလာဘာမှမဖြစ်ပါဘူးဒါလည်းပဲပြီးသွားမှာပါပဲလို့ကိုစိတ်ဖြေလျှော့တယ်ကြည်ဘူးသမျှရုပ်ရှင်နေနော်ကြားဘူးသမျှအဖြစ်အပျက်တွေတဲ့ကကို့အဖြစ်နဲ့ခက်ဆင်ဆင်လူတွေကိုလိုက်တွေးကြည့်မိတာပေါ့ဗျာသူတို့လည်းငါထက်မောင်မိုက်ကြမ်းတမ်းတဲ့နေတွေဖျက်ကျော်ပြီးတော့ဘဝမှာအသက်ဆက်ခဲ့ကြသေးတာပဲဘာညာပေါ့လေအပြင်ဘက်နေရန်ကိုကြည့်တော့တော်တော်မောင်းနေပြီမိုးကတဖွဲဖွဲနဲ့ရွာနေတော့မယ်အခန်းပြင်ဘက်မှာနှစ်ထက်ကာယံထားတဲ့ဩဒတိုင်းနေရဲ့ရှိတက်တဲ့ကဆောက်လက်ဆအဆောင်သည့်ရဲ့ကိုကိုပင်တပင်စီကအကိုင်းခက်တည်းရဲ့ဒါပဲမြင်ရတယ်တတိုင်းနိုင်ရင်နေကရေညှိတက်ပြီးတော့အုတ်တွေကွက်ပြီးတော့ကွာနေအတွင်းဘက်အခန်းတကားမှာတော့မိသီးခက်လင်းလင်းတလုံးဆွဲထားတယ်လူကအလုံးပိတ်ခံထားရပါမယ်စိတ်ထဲမှာတော့တော်တော်ကိုမလုံးမချုံခံစားရတယ်မိုးရဲလေရဲဇရက်ပြက်တစ်ခုမှာတယောက်ထဲလာပြီးတော့ခိုးအောင်နေရသလိုပါပဲဒီအပိုင်းကိုတော့ဒီလောက်နဲ့ပဲတော်လိုက်ပါအောင်မယ်နောက်အပိုင်းမှာစာရေးသူရဲ့ထောင်တွင်းအတွေ့အကြုံတွေတဲ့တစ်ခုဖြစ်တဲ့တရေမှများနဲ့အိဆက်ချင်းဆိုတဲ့အပိုင်းကိုနားဆင်ကြရမှာဖြစ်ပါတယ်ဒီစီဇန်ကို Spotify Facebook YouTube နဲ့ Apple Podcast တွေမှာနားဆင်နိုင်အောင်အမှားပါရင်အားလုံးကိုနှုတ်ဆက်လိုက်ပါတယ်ခင်ဗျာ